Welcome to the Voice of America in Burmese.
Mingla meneki mashin Washington Bureau of VOA American tan ga ni 2019 ခုနှစ်နိုဝင်ဘာလ17ရက်တနင်္လာနေ့နေ့ကအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုညာဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်။ဟောင်ကောင်ကဆန္ဒပြသူတွေထိ ंछ ုပ်ထားတဲ့တက္ကသိုလ်ဝင်းကိုရဲတပ်ဖွဲ့ကအခုစီးနင်းထိုးဖောက်နေပါတယ်။ရိုဟင်ဂျာတွေကိုနေရာချထားမဲ့ဗဟာစံချာကျွန်းကိုတွားမဲ့ကုလသမဂ္ဂအဖွဲ့ရဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရကစိုင်းငံ့လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းစီစဉ်အပြီးမှာတော့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကပြီးခဲ့တဲ့သတင်းပတ်အတွင်းအတည်ပြုလိုက်တဲ့မြမအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့ထူးခြားချက်တုံ့ပြန်ချက်တွေကိုနားဆင်ရဖို့ရှိပါတယ
်ဆိုတော့ဒီကူက၃နှစ်ဒီဟာနဲ့ပတ်သက်ပြီးတော့ဒီနှစ်မှာသူနာမည်တက်ပြီးလှုပ်လာတာပေါ့နော်ဟိုရိုဟင်ဂျာမွတ်စလင်ဒီရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဆိုပြီးတော့လှုပ်လာတယ်ဆိုတော့
ကုလသမဂ္ဂဆိုင်ရာမြမတမတ်ကြီးဦးဟောက်တူစွန်းက VOA ကိုပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါပညာရေးပြုပြင်ပြောင်းလဲမှုအလားအလာဆွေးနွေးထားတဲ့မြမရေးရာဆွေးနွေးကန်းတခါမြမပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်တခါထူးခြားစံပြသတင်းများစတာတွေကိုနားဆင်ကြရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
ဟောင်ကောင်ကအစိုးရစံချင်ရေးဆန္ဒပြသူတွေထိမ့်ချုပ်ထားတဲ့တက္ကသိုလ်ကိုရဲတပ်ဖွဲ့ကတနင်္ဂနွေနေ့တညလုံးဝိုင်းရံထားခဲ့ပြီးတဲ့နောက်တနင်္လာနေ့မနေ့အစောပိုင်းမှာဝင်းရောက်ထိုးပေါက်စီးနင်းနေပါတယ်။တနင်္လာနေ့အာယုံမတက်ခင်အချိန်ရဲတပ်ဖွဲ့ကလှုပ်ရှားဆောင်ရွက်တာမှာတက္ကသိုလ်ဝင်းအတွင်မီးလောင်ပေါက်ကွဲတာတွေလည်းတွေ့ရပါတယ်။တက္ကသိုလ်အဆောင်နေ့အတွင်ဝင်းရောက်စီးနင်းဖို့အတွက်အထူးဗျူဟာအဖွဲ့ကိုအသုံးပြုပါတယ်။ဆန္ဒပြသူဒါဇင်နဲ့ချီအဖမ်းခံရပြီးဓာတ်ရိုက်ထုတ်လွှင့်နေတဲ့ရုပ်သံထဲမှာတော့ရဲကားတစ်စင်းနဲ့တက္ကသိုလ်အဝင်ဂိတ်မှာလည်းမီးထောက်တွေတွေ့နေရပါတယ်။ဟောင်ကောင်ကတက္ကသိုလ်ဝင်းထဲမှာတနင်္ဂနွေနေ့သကောင်းကျော်တနင်္လာနေ့အကူမနေ့ခင်းအစောပိုင်းဆန္ဒပြကျောင်းသားတွေနဲ့ရဲတပ်ဖွဲ့ကြားထိတ်တိုက်တွေ့ပြီးရုံရင်းဆန်ကပ်လည်းဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာပြီးခဲ့တဲ့9လကျော်ကစခဲ့တဲ့အစိုးရစံချင်ရေးဆန္ဒပြပွဲတွေအတွင်းအဆိုအဝါဆုံးအကြမ်းဖက်မှုတစ်ခုလို့ဖြစ်ခဲ့တာပါဆန္ဒပြကျောင်းသားတစ်ဖွဲ့ကသတင်းပတ်နဲ့ချီပြီးအတားဆီးတွေလို့အုတ်ခဲတွေလောက်လေးကွာတွေဓာတ်စီပလင်းတွေအပါအဝင်လက်ဖြစ်လက်နက်တွေတူလောင်ထရာဟောင်ကောင်ပိုလီတက်နစ်တက္ကသိုလ်အဆောင်တွေမှာတင်းင်းကလေးနေနှောင်းပိုင်းမှာရဲတပ်ဖွဲ့ကဝင်ရောက်စီးနင်းပါတယ်ရဲတွေကညအမောင်းကိုအသားစီးရယူပြီးမိသက်ပိုက်တွေအသုံးပြုခဲ့သလိုမျက်ရည်ယိုဘုံးတွေနဲ့လည်းပစ်ပါတယ်ဆန္ဒပြသူတွေကရေနံစီပလင်းကိုမိရှို့ပစ်ပေါက်ခဲကြသလိုတခြားရရလက်နက်တွေနဲ့တုံ့ပြန်ခဲ့ကြပြီးတဲ့နောက်ရဲတွေပြန်ဆုတ်သွားတာပါဒါပေမဲ့တက္ကသိုလ်အဆောင်ဝင်းကိုရဲတွေကဝိုင်းရံထားပြီးဆန္ဒပြသူတွေတက္ကသိုလ်ဝင်းထက်ကနေထွက်ခွာဖို့နောက်ဆုံးအချိန်သတ်မှတ်ချက်တွေကိုလည်းအကြိမ်ကြိမ်ပေးခဲ့ပါတယ်ဆန္ဒပြသူတွေဆက်ပြီးတိုက်ခိုက်နေရင်ကြီးအစ်စ်တွေတုံ့ရမယ်အခြေအနေရောက်သွားမယ်လို့လည်းရဲတပ်ဖွဲ့ဘက်ကဒေသစံတော်ချိန်ညသကောင်ကျော်မှာသတိပေးခဲ့ပါတယ်တေးဆုံးမှုနဲ့ပတ်သက်တဲ့အစီရင်ခံချက်တွေတော့အခုချိန်ထိမရှိသေးပါဘူး။ VOA သတင်းတောက်တွေအပါအဝင်နိုင်ငံတကာသတင်းတောက်အဖွဲ့တစ်ခုလည်းတက္ကသိုလ်ဝင်အတွင်းမှာရှိနေပါတယ်
။ဒမရထွန့်ပေါ်တရားစွဲဆိုရေးနဲ့ပတ်သက်တဲ့လွှတ်တော်ကြားနာမှုဒုတိယအပတ်တည်းကိုရောက်လာချိန်မှာသူ့အနေနဲ့2020ရွေးကောက်ပွဲအတွက်အဓိကပြန်ပက်ဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးပေးဖို့ကိစ္စမှာယူကရိန်းနိုင်ငံအတွက်စီးရီးအထောက်ပံ့တွေယာယီဆိုင်းငံ့ထားရေးနဲ့ဘယ်လိုဆက်ဆက်မှုရှိခဲ့သလဲဆိုတာအဓိကသက်သေတွေကိုကြားနာသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဒီဥရောပသမဂ္ဂဆိုင်ရာတန်အမတ်ကြီးဂေါ်ဒန်ဆွန်လန်အပါအဝင်အခုလက်ရှိတာဝန်ထမ်းဆောင်နေစဲနဲ့ယခင်တာဝန်ထမ်းဆောင်ခဲ့တဲ့ရာရှိပေါင်း10ဦးလာရောက်ထွက်ဆိုကြမှာဖြစ်ပါတယ်။မစ္စတာဆွန်လန်ကဒကပိတ်ကြားနာမှုတရက်မှာထွက်ဆိုခဲ့စဉ်တုန်းကဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးမှုမလုပ်ရင်အမေရိကန်ရဲ့စီးရီးအထောက်ပံ့ရရှိမှာမဟုတ်ဘူးလို့ယူကရိန်းသမ္မတရဲ့လက်ထောက်တူကိုသတိပေးပြောကြားခဲ့ကြောင်းပြောဆိုထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့စနေနေ့နေကင်းပိုင်းမှာစစ်တပ်ဆေးရုံတစ်ခုကိုမမျှော်လင့်မဲ့တွားရောက်ခဲ့ပြီးသမ္မတအင်ဂျူရောကတော့ပုံမှန်စစ်တပ်ကိုကြိုတင်လောက်တာပါလို့ပြောပါတယ်။အလုံများမဲ့2020ပြီးနှစ်အတွက် ကြိုတင်ပြီးတော့ဝါရှင်တန်ဒီစီမှာသတင်းပတ်ကုံအလတ်ရက်ကိုအခွင့်အရေးယူပြီးဝေါ်တရီမှာနှစ်စဉ်ပုံမှန်ဆစ်စစ်တာကိုစတင်လုပ်တာပါလို့အင်ပီရိုပြန်ချာရေးတာဝန်ခံစတက်ဖနီဂရီရှွန်ကကြေညာချက်မှာပြောပါတယ်သမရနဲ့တက်ဆိုင်တဲ့လုံခြုံရေးနဲ့အသွာလာဆိုင်ရာကိစ္စတွေကိုပြောခွင့်မရှိကြောင်းဒါပေမဲ့သမရရဲ့ကျန်းမာရေးကောင်းမွန်ပြီးဆေးရုံကိုသွားခဲ့တာကသူ့ရဲ့နှစ်စဉ်ကျန်းမာရေးစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ VOA ကိုပြောခွင့်ရကတီးခြားပေးပို့တဲ့ကြေညာချက်မှာပြောထားပါတယ်။ DC အနီးက Maryland ပြည်နယ် Bethesda ကဆေးရုံမှာသမရက2နာရီနဲ့15မိနစ်ကြာခဲ့ပါတယ်။လေစီးနက်တိုင်ချီမထားတဲ့ရှက်အင်ဂျင်နဲ့ဆေးရုံတွေကထွက်လာတာကိုဓာတ်ပုံဆရာတဦးကတွေ့ခဲ့ပါတယ်။သမရဆစ်စစ်တယ်လို့သာပြောပြီးဘာရီစစ်တယ်ဆိုတဲ့အသေးစိတ်ကိုတော့အင်ပြူရောပြောခွင့်ရကမပြောပါဘူးဒါပေမဲ့လည်းစနေနေ့ညသကောင်းကျော်တနင်္ဂနွေနေ့မနေ့အစောပိုင်းမှာတော့သမရကသူ့ရဲ့နှစ်စဉ်စစ်ဆေးမှုကိုဆက်လုပ်တာဖြစ်ပြီးအလုံးကောင်းမွန်တဲ့အကြောင်းနောက်နှစ်မှာအပြည့်အစုံလုပ်မှာဖြစ်ကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်
American Town Korea ပူးတွဲစီလေ့ကျင့်မှုကိုရွှေ့ဆိုင်းလိုက်တယ်လို့နိုင်ငံတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောကြားပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းမွန်စေလိုတဲ့ရည်ရွယ်ချက်အတွက်ဒီလိုဆုံးဖြတ်ရတာဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။ပူးတွဲစီလေ့ကျင့်မှုတွေရွှေ့ဆိုင်းလိုက်တယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့အာရှကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာကြေညာခဲ့တာပါ။ဒီကြေညာချက်ထွက်ပြီးသိပ်မကြခင်မှာပဲဂျပန်ကာကွယ်ရေးဝန်ကြီးရဲ့ပြင်းထန်တဲ့ဝေဖန်ချက်ထွက်ပေါ်လာပါတယ်။မြောက်ကိုရီးယားဟာအကြိမ်နဲ့ဆယ်ထက်မနည်းဒုံးကျည်စမ်းသပ်ပြစ်လွှတ်မှုအကြိမ်ကြိမ်လုပ်ခဲ့တာကြောင့်မြောက်ကိုရီးယားနဲ့ပတ်သက်လို့အကောင်းမမြင်သင့်ဘူးလို့ဝန်ကြီးထာရိုခိုနိုကထောက်ပြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဟာနိုင်ငံပူးတွဲစီရေးလေ့ကျင့်မှုကို1995ကိုရီးယားစစ်ပွဲပြီးချိန်ကစလုပ်ခဲ့တာဖြစ်ပြီးအခုအချိန်တောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်ပေါင်း 28,000 ကျော်ရှိပါတယ်။
VOA American တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရာချထားဖို့ပြင်ဆင်နေတဲ့ဘာဟာဆန်ချာကျွန်းကိုတုံးရကြတော့မယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ရဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆိုင်းငံ့ပါတယ်ဒီကျွန်းကိုတွားမယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ရဲ့တာဝန်နဲ့လုပ်ပိုင်권သတ်မှတ်ချက်တင်ပြဖို့ဘင်္ဂလားဒေ့ရှ်ကတောင်းဆိုထားတာလို့ Daily Star သတင်းကဖော်ပြပါတယ်ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကဘာဟာဆန်ချာကျွန်းကိုနိုဝင်ဘာလ18ရက်နေ့ကနေ19ရက်နေ့အထိသုံးရက်ကြာသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီကျွန်းကိုကုလသမဂ္ဂဘက်ကကျွမ်းကျင်သူအဖွဲ့တစ်ခုဆေးလွတ်လိုရာမှာဘာရီကိုလေ့လာကျင်တယ်လေဆိုတာကိုအတိအကျသိရှိလိုတယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဝန်ကြီးဌာနရဲ့အကြီးတန်းအတွင်းဝင်ရှာကမဲလ်ရဲ့ပြောဆိုချက်ကိုကိုကာပီဒေးလီစတားကဖော်ပြတာဖြစ်ပါတယ်။မြန်မာဘက်ကရိုဟင်ဂျာအုံနှုံကိုအတိမတ်မပြုတ်သလိုနိုင်ငံသားဖြစ်ရေးအမကန်ချက်ကလည်းမခိုင်မာတဲ့အခြေအနေမှာဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဌာနေပြန်ရေးမရေမရာဖြစ်နေတာပါဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခသည်တွေကိုမြင်းနုကျွန်းဘာဟာဆန်ချာကိုပျောက်ရွှင်နေရာချထားလိုပေမဲ့ဒုက္ခသည်တွေအပါအဝင်လေလာသုံးသပ်သူတွေကတော့ဘေးကင်းမှုအတွက်စိတ်မချဖြစ်နေကြပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျက်သွန်နီဈေးနှုန်းစံချိန်တင်ရလောက်အောင်ခုန်တက်သွားတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကကျက်သွန်နီကိုလေကြောင်းလိုင်းကတစဉ်အရေးပေါ်တင်သွင်းနေရတယ်လို့အစိုးရတာဝန်ရှိသူတွေတနင်္ဂနွေနေ့မှာပြောပါတယ်။ဝန်ကြီးချုပ်ကိုရိုင်တောင်သူစားမဲ့ဟင်းလျာထဲမှာကျက်သွန်နီမသုံးတော့ဘူးလို့ပြောပါတယ်။တောင်အားရှမှာကျက်သွန်နီဈေးနှုန်းဟာအတင်းဆောင်မခံတဲ့ပြဿနာတစ်ခုဖြစ်ပါတယ်။မုတ်တုံမိုးကြောင်သီးနှံအထွက်နည်းကြရာကအိန္ဒိချင်းအိန္ဒိယနိုင်ငံအတွက်ကျက်သွန်တွေဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတင်သွင်းမှုစက်တင်ဘာလောက်ကစပြီးတားမြစ်ခဲ့တာပါ။ပုံမှန်အဖြစ်ကျက်သွန်နီ1ကီလိုဂရမ်ကိုဘင်္ဂလားဒေ့ရှ်တာကားငွေ30ရှိခဲ့ရာကအိန္ဒိယကတားမြစ်ပြီးနောက်ပိုင်းတာကား260ထိဈေးခုန်တက်သွားပါတယ်။အခုလိုပြဿနာတက်ပြီးတဲ့နောက်မြန်မာနိုင်ငံအပါအဝင်တူရကီတရုတ်အီဂျစ်နိုင်ငံတွေကကျက်သွန်နီကုန်သည်တွေစစ်တကောင်းမျိုးကိုရောင်းနေတယ်လို့ဆိုပါတယ်။အစိုးရကတော့ဒီကျက်သွန်နီကို1ကီလိုဂရမ်ကို45တာကားနဲ့ဈေးချရောင်းပေးနေပါတယ်။
လေဗနန်နိုင်ငံမှာတင်းငွေတွေကဆန္ဒပြတ်သူတွေချိတက်ကြပါတယ်။နိုင်ငံတွင်းအဂတိလိုက်စားမှုအပါအဝင်မကျေနပ်ချက်တွေကိုစန့်ကျင်ဆန္ဒပြမှုတလားပြိမြောက်တဲ့အထိတ်အမှတ်ဖြစ်နေချိတက်ကြတာပါ။ပြီးခဲ့တဲ့လနှောင်းပိုင်းမှာဝန်ကြီးချုပ်ဆာအက်ဒ်အယ်ဟာရီရီယာရုကနှုတ်ထွက်ခဲ့ပြီးတဲ့နောက်အစိုးရပြန်လည်ဖွဲ့စည်းဖို့ကြိုးစားနေရတဲ့အချိန်ဒီလိုလမ်းမော်ထွဲဆန္ဒပြမှုတွေကြောင့်တောင်းဆိုချက်တွေရရှိဖို့နှိစက်လာပြီလားဆိုတာကတော့မရေမယာဖြစ်နေစေပါ။ဗန္ဒယေဝန်ကြီးဟောင်းမိုဟာမက်ဆာဖာတီကိုဝန်ကြီးချုပ်အဖြစ်အခုနောက်ဆုံးရွေးချယ်ခဲ့ပေမဲ့လည်းပြီးခဲ့တဲ့စနေနေ့မှာပဲဝန်ကြီးချုပ်တာဝန်မယူနိုင်ဘူးလို့သူကညင်းထားပါတယ်
။အီတလီနိုင်ငံဗင်းနစ်မြို့မှာမကြုံစဘူးရေကြီးနေပြီးအကြီးအကျယ်ရေလွှမ်းတာဆက်ဖြစ်နေတဲ့အတွက်လူသိများတဲ့စိတ်မကင်းပင်ကိုတနင်္ဂနွေနေ့ကပိတ်ထားလိုက်ပါတယ်။တနင်္ဂနွေနေ့မှာ၅ပေလောက်ရေလွှမ်းမှုခဲ့ပြီးအင်္ဂါနေ့တုန်းက၆ပေကျော်ရှိခဲ့ရတာကအနည်းငယ်ကျလာတာဖြစ်ပါတယ်။ဒါဟာနှစ်ပေါင်း50အတွင်းအဆိုးအဝါဆုံးကြုံနေရတာပါ။ရှိသတင်းမှတ်ထဲမှာ၃ပေခွဲကျော်အထိရေဒီရေမြင့်တက်လာွယ်ရှိတယ်လို့ခန့်မှန်းပါတယ်။ဒီရေတက်တာတွေရပ်သွားပြီလို့မြို့တော်ဝန်ကပြောပြီးစားငံရေဝင်တာကြောင့်ဒေါ်လာ၁ဘီလီယံဘိုးလောက်ဆုံးရှုံးမှုနဲ့ရင်ဆိုင်ခဲ့ရတာတဲ့လို့ဆိုပါတယ်။ဒါဟာရာသီဥတုဖောက်ပြန်မှုကြောင့်ဖြစ်တယ်လို့မြို့တော်ဝန်ကပြစ်တင်ပါတယ်။ Direct from Washington The Voice of
America တနင်္လာနေ့နက်ခင်းသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါအခုတော့မြမလူခွေရေးချိုးဖောက်မှုကုလသမဂ္ဂတတိယကော်မတီကဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းကိုအသေးစိတ်ပြောပြမှာပါရှင်ရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေပေါ်ပြင်းထန်လာတဲ့လူခွေရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကမြမအရေးဆုံးဖြတ်ချက်တရက်ကိုချမှတ်လိုက်ပါတယ်ဒီတတိယကော်မတီမှာနိုဝင်ဘာလ14ရက်နေ့ကအတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂအထွေထွေညီလာခံကဒီဇင်ဘာလမှာဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တိုးစွန်းကတော့ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်အကြက်တဲကိုလွဲမှားပြီးပုံဖော်ထားကြောင်း VOE ကိုတုံ့ပြန်ပြောကြားခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင့်။မြမအရေးဆုံးဖြတ်ချက်ကို84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှနိုဝင်ဘာလ14ရက်နေ့ကထောက်ခံမဲ140ကန့်ကွက်မဲ6မဲကြားနေမဲ32မဲနဲ့အတည်ပြုခဲ့တာပါအဲ့ဒီဆုံးဖြတ်ချက်ထဲမှာမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်ပြင်းထန်လာတဲ့လူခွေရေးချိုးဖောက်မှုတွေအပါအဝင်နိုင်ငံတကာဥပဒေချိုးဖောက်မှုတွေဆက်ပြီးဖြစ်နေတဲ့သတင်းတွေအပေါ်မှာကုလသမဂ္ဂထွေထွေညီလာခံအနေနဲ့အလွန်မဲ့စိုးရိမ်မကင်းဖြစ်မိကြောင်းဖော်ပြထားပါတယ်ဥပဒေမဲ့ဖန်ဆီးမှုထိမ့်သိမ်းခံထားရခြင်းမှာတည်ဆုံမှုညှဉ်းပန်းနှိပ်စက်မှုနဲ့အခြားရက်ဆက်ပြီးလူမဆန္ဒဒါမှမဟုတ်အရှက်ရစေအောင်ပြုမူတာဒါမှမဟုတ်အပြစ်ပေးတာစတာတွေပါဝင်ကြောင်းတတိယကော်မတီရဲ့မြမအရေးဆုံးဖြတ်ချက်မှာဖော်ပြထားပါတယ်အထူးသဖြင့်မြမလုံခြုံရေးတပ်တွေလက်နက်ကင်စစ်တပ်အနေနဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေအပါအဝင်မြန်မာပြည်သူအားလုံးရဲ့လူအခွင့်အရေးကိုအကာအကွယ်ပေးရေးနဲ့အကြမ်းဖက်မှုအားလုံးကိုချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားပါတယ်။ဒါအပြင်လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့လည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအနေနဲ့အခုလိုနိုင်ငံတနိုင်ငံရဲ့တိုင်ဝိုင်းတစ်ခုနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမှတ်တာကိုလက်မခံနိုင်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တိုးစွန်းက VOE ကိုပြောပါတယ်
။ဘင်္ဂလီဒီကိစ္စကိုကျွန်တော်တို့ကပဲဟာလိုက်ပြီးတော့ဖိနှိပ်ချုပ်ချယ်လို့ဟိုဟာနှိမ့်ဆက်ညှင်းပါလို့တက်လို့ဆိုတဲ့ဟာမျိုးနဲ့တောက်လျှောက်လုပ်လာတာ။ဆိုတော့ဒီအခုက၃နှစ်ဒီဟာနဲ့ပတ်သက်ပြီးတော့ဒီနှစ်မှာသူနာမည်တက်ပြီးလှုပ်လာတာပေါ့နော်။ဟိုရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဆိုပြီးတော့လှုပ်လာတယ်။ဆိုတော့ဟိုနိုင်ငံဟိုဟာကိုနာမည်တက်ပြီးတော့အဲဒီလူမျိုးစုတစုအတွက်ဆိုတဲ့ဟာနဲ့လောက်တာတော့လေကျွန်တော်တို့ကလက်မခံဘူး
။ဒါအပြင်ဆုံးဖြတ်ချက်မှာဖော်ပြထားတဲ့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့လေရှုပ်ထွေးတဲ့အခြေအနေတွေကိုလွဲမှားပြီးပုံဖော်ထားကြောင်းတမ်မတ်ကြီးကအခုလိုပြောပါရစေ
။လူမှုနဲ့ဖြစ်တဲ့ပြဿနာပေါ့နော်။ဟိုတရိဟာကိုဘာသာရေးကိစ္စဖိနှိပ်တယ်ပြုတယ်လူမျိုးရေးရဖိနှိပ်တယ်ပြုတယ်ဆိုပြီးတော့လောက်တဲ့ဟာကိုကျွန်တော်တို့ကမဟုတ်ပါဘူးလို့ဆိုလိုတဲ့သဘောပါပဲ။ဒီလူခွင့်ရေးအခြေအနေပတ်သက်တဲ့ဟာဂျီနီဗာလူခွင့်ရေးကောင်စီမှာပဲဆွေးနွေးကြပြောကြဒီဟာကိုကျွန်တော်တို့ကငင်းဆိုတာမဟုတ်ဘူးသို့တော်လည်းပဲဒီ General Assembly မှာနယူးယောက်ကိုခေါ်ယူလာပြီးတော့မှနိုင်ငံတစ်ခုချင်းလိုက်လုပ်တဲ့ဟာ selective ပေါ့နော်ကျွန်တော်တို့ရွေးပြီးတော့မှလုပ်တာကမ္ဘာပေါ်မှာဘယ်နိုင်ငံမှလူခွင့်ရေးချိန်နဲ့ပတ်သက်ပြီးတော့6ပြည်ကင်းတက်လေစင်ဘူးမှမရှိဘူ
းနိုဝင်ဘာလ14ရက်နေ့ကတတိယကော်မတီမှာ OIC အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့ဥရောပသမဂ္ဂတို့ပူးတွဲရေးသားထားတဲ့မြန်မာရေးဆုံးဖြတ်ချက်မူကြမ်းအပါအဝင်ကမ္ဘာမှာလူ့ခွင့်ရေးချိုးဖောက်ဆုံးနိုင်ငံတွေအဖြစ်သတ်မှတ်ခံထားရတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းတွေကိုလည်းတင်သွင်းဆွေးနွေးခဲ့ကြတာပါ။မြန်မာရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံဆွေးနွေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးမူဆက်ဘင်မိုမန်ကအခုလိုဆွေးနွေးသွားပါတယ်။
We look at this resolution not as a typical country specific resolution.
ဒီဆုံးဖြတ်ချက်ဟာနိုင်ငံတစ်ခုရဲ့ဆုံးဖြတ်ချက်မဟုတ်ပဲရိုဟင်ဂျာတွေဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိဌာနေပြန်နိုင်ရေးအတွက်နိုင်ငံတကာအတိုင်းအဝန်းရဲ့ထိမ့်သိမ်းဆောင်ရွက်မှုပုံစံတစ်ခုအဖြစ်ရှုမြင်နိုင်ပါတယ်။ဒါဟာမြန်မာလုံခြုံရေးတွေနဲ့လက်နက်ကင်တွေရဲ့ရာဇဝတ်မှုတွေကိုဖြေရှင်းနိုင်မဲ့လောလောဆယ်လုပ်ရက်တွေကိုအခိုင်အမာချမှတ်ပေးလိုက်တာလည်းဖြစ်ပါတယ်။စိတ်ချလက်ချပြန်နိုင်ဖို့အတွက်ယုံကြည်မှုတည်ဆောက်နိုင်ရေးမှာပြည်မှုကျူးလွန်ခဲ့သူတွေရဲ့တာဝန်ခံမှုကအဓိကကျပါတယ
်။ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအပါအဝင်နိုင်ငံတဝန်းမှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့အပေါ်ရှုံ့ချကြောင်းဆုံးဖြတ်ချက်မူကြမ်းကိုပူးတွဲအဆိုပြုခဲ့တဲ့ American ကိုယ်စားလှယ်ကလည်းတတိယကော်မတီစည်းဝေးမှာအခုလိုပြောသွားပါတယ်
။ The United States condemns continuing serious human rights violations and abuses across Myanmar.
ရခိုင်ကချင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံတဝါဆက်လက်ဖြစ်ပေါ်နေတဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကန့်ကွက်ရှုတ်ချပါတယ်။ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂနဲ့တခြားလွတ်လပ်ပြီးယုံကြည်ရတဲ့အစိုးရခန်းစာတွေကမှတ်တမ်းပြုစုထားပြီးဖြစ်ပါတယ်
။အခုလိုတတိယကော်မတီအပါအဝင်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လိုက်နာဖို့အကြံပြုထားတဲ့ဆုံးဖြတ်ချက်တွေကို1992ခုနှစ်စစ်အစိုးရလက်ထက်ကတည်းကနှစ်စဉ်ချမှတ်လာခဲ့တာဖြစ်ပြီး2016ခုနှစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ကုလသမဂ္ဂအထွေထွေညီလာခံမှာလာရောက်မိခွန်းပြောကြားခဲ့တဲ့နှစ်တစ်နှစ်တည်းပဲမြန်မာရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂကတင်သွင်းချမှတ်ခဲ့ခြင်းမရှိခဲ့ပါဘူး။တနင်္လာနေ့နေ့နဲ့ခင်ဗျူရီမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာတက္ကသိုလ်တွေကိုအစိုးရကမထိန်းချုပ်ဘဲကိုပိုင်စီမံခန့်ခွဲခွင့်ပညာရေးလွတ်လပ်ခွင့်ပေးဖို့လှုံ့ဆော်နေတယ်လို့မြန်မာနိုင်ငံတက္ကသိုလ်ပါမောခချုပ်များကော်မတီဥက္ကဋ္ဌဒေါက်တာဇော်ဝေဆိုးက VOE ကိုပြောပါတယ်။အောင်မြင်ဖို့အလားအလာကောဘလောက်ရှိနေပါသလဲ။ဦးကျော်စန္ဒာက VOE မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ကျားမနင်္ဂမရှိရဲ့ပမခကျုံများကော်မတီရဘာယူရဲ့နဲ့ဖွဲ့စည်းရစွာအကျဉ်းဆင်းပြပါလားခင်ဗျာ
ပမခကျုံများကော်မတီဆိုတာတကယ်တော့ဟိုကျွန်တော်မြို့သားပညာရေးဥပဒေထဲမှာပါတဲ့ဒီအပိုက်တစ်ခုအရာဒါဖွဲ့စည်းထားတယ်လို့ပြောရင်ရပါတယ်ကျွန်တော်တို့ပညာရေးဥပဒေအသစ်အရာကအမျိုးသားပညာရေးမူဝါဒအစဉ်မြင့်ပညာတိုးတက်ဖို့အတွက်ပေါင်းစပ်ညှိနှိုင်းတဲ့ကော်မတီတစ်ခုပေါ့ဆိုတော့အဲ့ဒီပမောက္ခချုပ်ပေါင်း164ခုရှိတာပေါ့ကျွန်တော်တက္ကသိုလ်164ခုပါပဲဖွဲ့တာ
ပညာရှင်တွေပေါ့တက္ကသိုလ်ပမောက္ခချုပ်တွေဆိုတော့အဲ့ဒီပုဂ္ဂိုလ်တွေရဲ့ဆုံးဖြတ်ခွင့်ဘယ်လောက်ထိလွတ်လွတ်လပ်လပ်ဆုံးဖြတ်လုပ်ပိုင်ခွင့်ရှိတယ်လဲဆိုတာသိချင်ပါတယ
်သူကတော့တရားကကျွန်တော်တို့ကဟိုတကယ်တော့ဟိုဥပဒေအရာကတော့သူကလွတ်လပ်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဖွဲ့ထားတာပေါ့နော်။ဒါပေမဲ့အခုလောလောဆယ်ကျွန်တော်တို့ရဲ့အနေထားကိုကြည့်ရင်တော့ကျွန်တော်တို့ပမောက္ခချုပ်တွေအကုန်လုံးဟာအစိုးရဝန်ထမ်းတွေဖြစ်တဲ့နိုင်ငံတော်သမတအနေပြီးတော့သူခန့်ထားတဲ့လူတွေဖြစ်တော့လုံးဝအလွတ်လုပ်လို့တော့မရဘူးပေါ့။နိုင်ငံဝန်ထမ်းတွေရဲ့ဦးတွေနဲ့အညီတော့သွားမှာပေါ့နော်။ဒါပေမဲ့ဒါကိုလည်းကျွန်တော်တို့ပြီးခဲ့တဲ့ကောင်ကလည်းဟိုចောင်းသားသမဂ္ဂတွေကဒီကိစ္စကိုမေးပါတယ်။ဆရာတို့ဘယ်လောက်လွတ်လပ်လဲဆိုတော့တကယ်တော့အခုချိန်မှာကျွန်တော်တို့ကလွတ်လပ်စွာတွေးခေါ်ပြီးလွတ်လပ်စွာဆွေးနွေးပြီးကျွန်တော်တို့လွတ်လပ်စွာဟိုလုပ်ငန်းတွေကိုဆောင်ရွက်နေတာ။ဒါပေမဲ့လည်း provided ပေါ့နော်ကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေရဲ့ဘောင်ထဲမှာပဲကျွန်တော်တို့လုပ်လို့ရတာပေါ့။ဒါကတော့ဥပဒေရဲ့ရှိပြီးသားပေါ့။နောက်တစ်ခုကတော့ခုနကနိုင်ငံဝန်ထမ်းဥပဒေကိုလည်းကျွန်တော်တို့လိုက်နာရတာ
။ဥပမာအပြင်ဆိုကြပါစို့ဒီတက္ကသိုလ်တွေကိုနောက်ခေါ်လဲ autonomy
ဟာ
ကိုဟာကိုစီမံခံခွဲခွင့်ပေးမယ်ဆိုတဲ့သတင်းလည်းကြားပါတယ်တော်တော်အရေးကြီးတဲ့ကိစ္စလို့ထင်ပါတယ်ဟုတ
်ပါတ
ယ်အဲ့ဒီဟာပေးလိုက်ရင်ပညာရေးလွတ်လပ်ခွင့်မှာပူပြီးပါလာမယ်ဆိုတဲ့အယူဆအမျိုးမျိုးရှိပါတယ်
ဒ
ီကိစ္စနဲ့ပတ်သက်လို့ဆရာတို့ကော်မတီကဘယ်လောက်လ လုပ်ဆောင်နိုင်ပါကြ။အ
ဲဒါကျွန်တော်တို့ဒီပေါမခွားကျုပ်များကော်မတီရဲ့အဓိကလုပ်ငန်းတစ်ခုလို့ပြောရင်မှန်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ကဒါကိုကျွန်တော်ဦးစားပေးပြီးသွားနေတယ်။ဒါပေမဲ့ဒါကျွန်တော်နည်းနည်းပြောရရင်တော့ကျွန်တော်တို့ကအမြဲတမ်းအရင်ဆုံးက top down နဲ့လာခဲ့တာ။ကျွန်တော်တို့တက္ကသိုလ်တွေအကုန်လုံးကpublic government လည်းဖြစ်တော့ကျွန်တော်တို့ဒီဟာကို senior ကျွန်တော်လူကြီးတွေကိုယ်တိုင်ကျွန်တော်တို့ကိုယ်တိုင်ဒီစနစ်ကိုနားလည်ဖို့လိုသေးတယ် autonomy ကိုအဲ့တော့ autonomy ယူဖို့ဆိုတာ accountability responsibility တို့ကိုကျွန်တော်တို့အသေးချာလုပ်မထားဘဲနဲ့ဒီဟာ autonomy ဒါပေမဲ့အခု autonomy ကိုကျွန်တော်ခြေလှမ်းတစ်ခုအနေနဲ့ phase 1အနေနဲ့ရန်ကုန်နဲ့မန္တလေးနဲ့ကျွန်တော် autonomy နဲ့သွားဖို့ရယ်ရန်ကုန်နဲ့တက္ကသိုလ်၈ခုမန္တလေးနဲ့တက္ကသိုလ်၈ခုသွားဖို့ရယ်အပြင်တန်ကျန်တဲ့တက္ကသိုလ်တွေမှာလည်းပဲသွားနိုင်တော့သွားလို့ရအောင်ကျွန်တော်တို့အခုစီစဉ်နေတယ
်ဘလောက်လောက်အချိန်တတ်ပတ်ထားပါလဲဘယ်အချိန်တိုင်ဟ
ာတော်တော့အခု phase 1နေနဲ့2019 2020ပေါ့နော်ဒါပေမဲ့ကျွန်တော်တို့အခုချိန်မှာ chapter တွေကျွန်တော်တို့ရေးနေတယ်အဲ့ chapter တွေကလည်းပဲအခုတော်တော်များများပြီးသွားပြီဒါပေမဲ့အဲ့အရာတွေကိုကျွန်တော်တို့ any national education policy commission နဲ့ကျွန်တော်တို့ဒါကို review လုပ်ပြီးတော့အဲ့ chapter တွေထဲမှာဘယ်အပိုင်းတွေကိုတော့ကျွန်တော်တို့ဒီ autonomy နဲ့သွားလို့ရမလဲဆိုတာကိုကျွန်တော်တို့အခုသုံးသပ်ပြီးသွားဖို့လည်းလုပ်နေတယ် academic autonomy ဆိုရင်ကျွန်တော်တို့တက္ကသိုလ်တွေကောင်းနေပါရနေပြီ
။
နောက်အခုအရင်တော့ဆိုရင်နိုင်ငံညာသားကိုကျွန်တော်တို့လက်ခံဖို့ဆိုတာတော်တော်လေးအပေါ်တင်ရ။အခုချိန်မှာကျွန်တော်လွတ်လွတ်လပ်လပ်လက်ခံလို့ရတယ်၊ပြောလို့ရတယ်၊ဆွေးနွေးလို့ရတယ်။နောက်အခုကျွန်တော်တို့ဒီလိုပညာရပ်နဲ့ပတ်သက်ပြီးဖလှယ်တာတွေဆိုရင်ကျွန်တော်တို့ဘယ်ဟာမှကျွန်တော်တို့တားဆီးတာမရှိတော့ကိုနေနေပြီပေါ့နော
်။ Financially ကြတော့
Financial မှာတော့ဒီဟာကဟိုကျွန်တော်တို့အခုဒါမျိုးသားပညာရေးဥပဒေထဲမှာလည်းပါပြီးသားကျွန်တော်တို့ခုနကိုပိုင်ရန်ပုံငွေထူထောင်ပိုင်ခွင့်နဲ့ရှာဖွေ30ပိုင်ခွင့်ဆက်ရှိဒီဟာတွေကိုဘယ်လိုမျိုးကျွန်တော်တို့စနစ်တကျပြောင်းလဲလို့ရမလဲဆိုတာကိုအခုကျွန်တော်စတင်ပြီးတော့အကောင့်တွေပေါ်ဆောင်ရွက်နေ
အဲ economic autonomy မှာဆိုရပါစို့ဆရာတို့ကတော့ဆရာတော့ဆရာကြီးစစ်တက်သူကပမခါဆိုတာဒီကိစ္စကြုံကြမှကြုံရပါလိမ့်မယ်ဥပမာအဖြစ်ဝိဇာကျောင်းသားတွေမှာ political science မှာဆိုအစွာ policy နဲ့ထိတိုက်တွေးပြီးပြောရတာဝေဖန်တာတွေအဲ့ဒါမျိုးတွေဟာသိအရေးကြီးဒီမှာဆိုလည်းပြောလို့ရတာပါပဲသူတို့ပြောချင်တာပြောလို့ရတယ်အဲ့ဒီလောက်ထိများလလဘူးစီလာနိုင်မလို့ထင်ပါလား
ကျွန်တော်ပြီးခဲ့တဲ့ဟိုဆရာတို့ကျွန်တော်တို့ဒီပမောက္ခကျုပ်များကော်မတီနဲ့မြို့သားပညာရေးမူဝါဒကော်မရှင်နေလုပ်ခဲ့တဲ့နောက်နိုင်ငံတော်အတိုင်းအမြံကိုယ်တိုင်အဖွင့်မှားစကားပြောကြားခဲ့တဲ့ကျွန်တော်တို့ရဲ့စာတမ်းဖတ်ပွဲရှိပါတယ်နှစ်ပတ်လည်စာတမ်းဖတ်ပွဲရှိပါတယ်အဲ့ဒီစာတမ်းဖတ်ပွဲတွေကစာတမ်းနေရာဆိုရင်ကျွန်တော်ဘေဟာဝိုးမှာ edit မလုပ်ဘဲနဲ့ကျွန်တော်တို့တင်ဝင်ပေးထားပါတယ်အဲ့ဒီထဲမှာစိုးစိုးဝါးဟာကိစ္စတွေအများကြီးပါပါတယ်အဲ့ဒီကိုဒီမှာဆွေးနွေးကြတယ်လွတ်လပ်စွာပြောကြတယ်ဒါပေမဲ့ဒါဆွေးနွေးတာပေါ့နော် account for implement လုပ်တာကတော့တပိုင်းဖြစ်မှာပေါ့နောက်တစ်ခုကတော့မြို့သားပညာရေးဥပဒေထဲမှာလည်းပါပါတယ် resource နဲ့ပတ်သက်ပြီးသုတေသနနဲ့ပတ်သက်ပြီးကျွန်တော်တို့ဟိုဥပဒေထဲမှာပြောထားပြီးသားအမျိုးသားနိုင်ငံတော်အကျိုးစီးပွားကိုထိခိုက်စေမယ့်ကိစ္စဆိုရင်တော့ကျွန်တော်တို့ဒါစဉ်းစားရမှာပေါ့နော်အဲ့လိုတော့ရှိရပါ
အကျိုးစီးပွားဆိုတော့ definition ကတော့လာမှာပေါ့သူတို့ဘာလို့
definition ကတော့ဒါကတော့ depend ဆိုဖြစ်နိုင်တာပေါ့နော်ဒါပေမဲ့လည်းဟိုတိတ်ကိုခုနနိုင်ငံတော်ရဲ့လုံခြုံရေးကိုတီးကြိတ်သွားနိုင်တာမျိုးဘေးရောက်သွားမဲ့ဟာမျိုးပေါ့နော
်ကျောင်းသားတွေရဲ့ပါဝင်မှုအရင်တုန်းကတော့တက္ကသိုလ်စနစ်ထဲမှာကျောင်းသားကူစလေတွေကျောင်းသားသံဃာကူစလေဟိုဘူဂျောင်းဆန်တို့ခေတ်ကလေးအစားပြရတယ်လေးရှိပါတယ်အဲ့လောက်အထိများမျှော်မှန်းထားပါလားအဲ
့အခုမျှော်မှန်းထားပါတယ်အခုလဲကျွန်တော်တို့ဟိုပါလဲပါပါတယ
်
ရေးလဲရေးဆွဲထားပါတယ်ကျွန်တော်တို့ရဲ့ဒီ University Council ထဲမှာကျောင်းသားကူစလေကျောင်းသားသမဂ္ဂတွေရဲ့ကူစလေဆရာကူစလေဆရာသမဂ္ဂတွေရဲ့ကူစလေတွေပါပြီးတော့ဒါဖွဲ့ဖို့လဲစီစဉ်ထားပြီးသားပ
ါဒီတက္ကသိုလ်ရဲ့အဓိကတောင်ဟာသင်ကြားရေးအပြင်သုရေသနာပိုင်းဟာအင်မတန်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ကမ္ဘာတက္ကသိုလ်ကြီးတွေကိုသုရေသနာစာဆောင်ဘလော့ထွက်တယ်ဆိုတာနဲ့တိုင်းတာကြရတယ်ဆ
ိုတော့
မြန်မာနိုင်ငံရဲ့အခုလက်ရှိတက္ကသိုလ်တွေရဲ့အစဉ်တန်းကိုပထမဆုံးဆရာကြီးနဲ့သုံးသပ်ပါပေးပါလားခဏတကယ
်အမှန်မှန်ကန်ကန်သုံးသပ်ပေးရင်တော့ကျွန်တော်တို့အစဉ်တန်းကနိုင်ငံတကာမှာကျွန်တော်တို့မှာကျောင်းပေါင်း3000 4000နဲ့မှာဆိုရင်ကျွန်တော်တို့ကတပေါင်းပဝင်းကျင်မှာရောက်နေရပါတော့ရန်ကုန်တက္ကသိုလ်ဆိုရင်မှာ9000ကျော်မှာရှိရပါတော့ကျွန်တော်တို့စီးကြောင်းနေဆိုရင်12000လောက်မှရှိရယ်ဆိုတော့ဟိုအရန်အစိုးကြီးတော့လည်းမဟုတ်ပေမဲ့ကျွန်တော်တို့နေချင်တဲ့နေရာတော့မဟုတ်ကျွန်တော်တို့ရန်ကုန်တက္ကသိုလ်ကအရင်တော့အာရှတိုက်မှတက်တောင်နေခဲ့တာကျွန်တော်တို့စီးတက္ကသိုလ်တက်ဆိုရင် ဒီအစ်တောင်အဆအဆမှာနံပါတ်2အနေနဲ့နေခဲ့တာသူများတွေကိုခေါ်ပြီးစတင်ခဲ့တဲ့အကြောင်းနေဆိုတော့အဲ့နေရာကိုပြန်သွားကျင်တာပေါ့သွားဖို့လဲတတ်တောင်တစ်ခုကျွန်တော်တို့လုပ်နေကြတာပေါ့နော်အဲ့တော့အဲ့ဒီမှာဆိုရင်ခုနဆရာပြောတာမှန်ပါတယ် research ဟာသိအရေးကြီးပဲသူတည်တနာသိအရေးကြီးပဲဒါကြောင့်လဲကျွန်တော်တို့အခုဘောင်မောက်ခွတ်တို့များကော်မတီအနေနဲ့ရောတက္ကသိုလ်တွေကလုပ်နေတာဟာ research capacity building ကျွန်တော်တို့ပြန်လုပ်နေပါဆရာတီးတဲ့အချိန်မှာကျွန်တော်တို့နှစ်ပေါင်း60လောက်ကျွန်တော်တို့တက်တန်းတစ်ချောက်လောက်ကျွန်တော်တို့ analytical thinkingဦးစားမပေးခဲ့အခုကျွန်တော်တို့အဲ့ဒါကိုပြန်လဲဦးစားပေးဖို့လုပ်နေတယ်ကျွန်တော်တို့မှာ research culture ပြန်ပေါ်လာအောင်လုပ်နေတယ
်တဲ့သူတွေကလုပ်ငန်းကငွေကြေးအထောက်ပံ့ resources တွေအများကြီးလိုပါတယ်ဆရာအဲ့ဟာအတွက်ကမြန်မာနိုင်ငံပညာရေးကလောက်ထိ
ပေးပါတယ
်ပေးနိုင်ပါလ
ားအရင်တုန်းကထက်ဟိုဒါကျွန်တော်တို့ grant နေလဲရှာရတာပေါ့နိုင်ငံတကာမှလည်းတလူပါပဲအပြင်က grant နေလဲရှာရတယ်နိုင်ငံတော်ကလည်း invest လုပ်ရတယ်အရင်တုန်းကထက်ကျွန်တော်တို့ဒီ research grant ကိုပို့ပြီးပေးပါတယ်သုံးစလေးစားအခုပို့ပြီးပေးနေပါတယ်ဒါအရင်တုန်းကသိမ်းမောင်း3,000-4,000တုံးနေတာကနေအခု1,000ချီပြီးတုံးတဲ့အဆင့်ရောက်လာပြီကျွန်တော်တို့စီးနဲ့ပတ်သက်ရင်ကျွန်တော်တို့မှာအရင်တုန်းကစီးကြောင်းနေတဲ့ဒီကျွန်တော်တို့ဟို Ministry of Health and Sports ပေါ့နော်ကျန်းမာရေးနဲ့အားစားမှာဆိုရင်ဒီတစ်နှစ်တစ်နှစ်အရင်တုန်းက5,000သိန်း5,000ကနေအခုဆိုရင်သိန်း3,000ဒီကျွန်တော်တို့တုံးပါတယ် research only ပ
ါဘုရင်က GBRS ဆိုတာရှိပါတယ် Journal of Burma Research Society အရင်တက်သူမှအခြေခံပြီးထွက်ခွာအဲ့ဒါဟို90ပြည့်မှာပိတ်ပလိုက်တော့သိန်းနှမျောစရာကောင်းတာပဲဒီစားဆောင်ဟာမြန်မာနိုင်ငံထွက်တဲ့အင်မတန်အဆင့်မြင့်တဲ့ကဘာကကူကွာရတဲ့ဟာ
ဟုတ်ပါတယ်
ဖြစ်ပါတယ်ဆရာလေးပြောပါအဲ့ဒီဟာမျိုးကပြန်ပြီးလုံနိုင်မဲ့အခြေအနေရှိပါ
အခုကျွန်တော်စူးစမ်းနေပါတယ် National level နဲ့ NationalResearch and Innovation Council, Science Council ဆိုတာအခုဖွဲ့ထားပါတယ်ဒုတိယသမ္မတဦးစီးပါတယ်အဓိကဒါကျွန်တော်ဆုလို့တင်တာ commitment ရနေပြီဆိုတဲ့သဘောပြောတာနောက်တက္ကသိုလ်တွေအနေနဲ့ကလည်းအခုကျွန်တော်တို့ပအောင်ခတ်တဲ့မြောက်ကော်မတီအနေနဲ့ဆိုရင်ခုနသုတေသနစာရန်ဖတ်ပွဲကျွန်တော်တို့တစ်ချိန်လုပ်ပြီးနောက်တစ်ချိန်လုပ်ဖို့လည်းလုပ်နေတယ်အခုဆိုရင်ဟိုဝိဇ္ဇာသိပ္ပံပညာရှင်များတို့ကျွန်တော်ဆေးပညာရှင်များတို့နောက်ခုနဟို technical board engineer အဲ့ဒါတွေအားလုံးပေါင်းပြီးကျွန်တော်တို့သုတေသနအနေနဲ့ပတ်သက်တဲ့စာရန်တွေအခုလုပ်ဖို့လည်းရှိပါတယ်နောက်ဒီရန်ကုန်တက္ကသိုလ်100ပြည့်အထိမ်းအမှတ်အနေနဲ့လည်းကျွန်တော်တို့လုပ်နေတဲ့အပြင
်ဆိုတော့နောက်ဆုံးတစ်ခုသိရင်ကကျွန်တော်တို့စီမံကိန်းဘယ်လိုချထားတယ်ဘယ်လိုလုပ်နေတယ်ဆိုတာအကောင်းသဘောပေါ့အဓိကတွေ့ရတဲ့စိန်ခေါ်မှုကဘာလဲဆရာကြော်လွှားဖို့လိုလိမ့်မယ်ဆိုတာဒီစီမံကိန်းတွေအတွက
်ကျွန်တော်တို့ capacity မရှိဘူးရှိပျောက်သွားတယ်အဲ့ဒါပြန်တည်ဆောက်ဖို့လိုတယ်အဓိကကကျွန်တော်တို့လူဒီကျွန်တော်တို့ senior တွေကိုယ်တိုင် leader တွေကိုယ်တိုင်ကျွန်တော်တို့ capacity ရှိဖို့လိုတယ်ဒီလိုမျိုး ability တွေရှိဖို့လိုတယ်။ဒါကြောင့်ကျွန်တော်တို့ကိုယ်တိုင်ကို training တွေယူရမယ်။နိုင်ငံညာကရဲ့ input တွေယူရမယ်။ခုနကလိုအစိုးရကလည်းငွေကြေးအပြင်30တယ် commitment တွေလည်းရနေပြီမဲ့ကျွန်တော်တို့ကိုယ်တိုင်လုပ်နိုင်မှဒါတွေကတိုးတက်မှာဖြစ်တယ်။အဲ့ဒါတွေအတွက် curriculum တွေရော change လုပ်ရမယ်။ကျွန်တော်စနစ်တွေတည်ဆောက်ဖို့လိုတယ်။ကျွန်တော်တို့မှာဘာလို့လဲဆိုတော့အချိန်တခုလည်းလိုတယ်။ပညာရေးကဒီနေ့လုတ်ပြီးဒီနေ့မရနိုင်ဘူးကျွန်တော်တို့အချိန်တစ်ခုအတွင်းမှာအသေးချာစနစ်တကျတည်ဆောက်မှရမှာဒါကြောင့်တရားဟာကိုကျွန်တော်ဒီနေ့ဒီအမေရိကန်ကိုရောက်နေတာကျွန်တော်တို့ US ကိုရောက်နေတာလည်းပဲဒီဘက်ကစနစ်တွေ model တွေကိုကျွန်တော်တို့နားလည်ဖို့လိုတယ်သူမြင့်ဆိုရင်အခုကျွန်တော်ဒီနေ့ပဲဆွေးနွေးခဲ့တဲ့ AI အကြောင်းဆွေးနွေး Artificial Intelligence အကြောင်းဒီဘက်ကအဲ့ဒီတွေကိုသွားနေပြီကျွန်တော်တို့ဒီဟာကိုဒီနေ့နားမလည်ဘူးမလိုက်ရင်ကျွန်တော်တို့နောက်ကျကြံခဲ့မှာဒါကြောင့်ကျွန်တော်တို့အဲ့လိုမဖြစ်အောင်လို့အမြဲတမ်း updated ဖြစ်အောင်လို့ကျွန်တော်လုပ်နေမှာတော့ရမယ်အထူးသဖြင့်ပညာရေ
းဆိုတော့အဲ AI ဆိုတော့သောသောကကျွန်တော်သတင်းတစ်ခါကြားပါတယ်အဲတရုတ်ပြည်ကဟောဝေးလာ
ဟုတ်ပါတယ
်အဲ through level မြန်မာနိုင်ငံရဲ့သုရေသနတွေဘာတွေမှကုညီမဲ့ပြောတော့အဲ company ကိုတချို့ကစိုးရင် concern ဖြစ်ကြတယ်သူတို့ဟာနိုင်ငံရဲ့ state secret တွေမြို့သားလူငယ်ကိစ္စတွေသူတို့ဖောက်နှံနေဆိုတာဆိုတော့မြန်မာပြည်ကိုသူတို့အဲ့လိုမျိုးကုညီမဲ့ဆိုရင်တော့မြန်မာဘက်ကအဲ့ကိစ္စကိုစိုးရင်ညာရှိပါလား
ကျွန်တော်တင်တော့ဒီဟာကိုကျွန်တော်ဒီကိစ္စကိုကျွန်တော်ဖြေရမယ်ဆိုရင်ဆရာဒါကတော့အမှန်နိုင်ငံတော်ရဲ့ policy တွေအပေါ်ကဒီကျွန်တော်တို့ထက်ပို့ပြီးတော့ဒီဟာနဲ့ပတ်သက်ပြီးကြွန့်ကျင်တဲ့သူတွေနားလည်တဲ့သူတွေရှိမှာပေါ့နော်သူတို့ချမှတ်တဲ့ policy အတိုင်းတော့ကျွန်တော်တို့ကတော့ဖြေရမှာပေါ့ဆရာရဲ့ဟုတ်တယ်မလားဒီဟာကိုကျွန်တော်တို့ကထိုးပေါက်ပြီးဒီဟာကိုတခြားလုပ်ဆရာတော့မရှိဘူးဒါပေမဲ့နိုင်ငံတော်ကဒီဟာကိုဒီလိုနီးနဲ့သွားမယ်ဆိုရင်ကျွန်တော်တို့လိုက်နာမှာပေါ့ဘာဖြစ်လို့လဲဆိုတော့ဒီဟာနဲ့ပတ်သက်ရင်တော့ကျွန်တော်တို့ detail သိနိုင်စရာအကြောင်းရှိဘူးဆရာဒီလိုဟာမျိုးတွေကလေဆရာဒါဟိုနိုင်ငံတော်ကအပြင်ဒါဒီကဘာကပါတည်ပြီးသွားနေတဲ့ဟာဖြစ်တော့ကျွန်တော်တို့ကတော့ဒီဟာ policy ဘိုင်းဆိုင်ရာအတွက်ကျွန်တော်တို့ဟိုလိုက်နာဖို့ပဲရှိမှာ
ဟုတ်ကဲ့ဆရာအထူးကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ဆရာ
ဥကျော်စန္ဒာတင်ဆက်တဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 633လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွယ်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ပထမဦးဆုံးဦးစီသူအောင်မြင့်ရဲ့ပြည်ရင်းရေးဒီသုံးသက်ချက်ကိုနားဆင်ရမှာပါဒုက္ခတဲ့အရေးနိုင်ငံတကာဖိအားဘလို့ရင်ဆိုင်ကြော်လွှားကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြဿနာကိုတတ်နိုင်သမျှစူးစမ်းဖြေရှင်းနေပေမဲ့လည်းနိုင်ငံတကာဖိအားတွေကတော့ရော့ကြမသွားတဲ့အပြင်ထပ်ပြီးတိုးလာနေတာတွေ့မြင်ကြရပါတယ်။ပြီးခဲ့တဲ့2019နိုဝင်ဘာ23ရက်နေ့မှာရိုဟင်ဂျာအရေးလှုပ်ရှားသူတွေကမြန်မာနိုင်ငံသမ္မတတွေဖြစ်ခဲ့ကြတဲ့သမ္မတဟောင်းဦးသိန်းစိန်ဦးထင်ကျော်နဲ့လက်ရှိသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဘက်ခေါင်းဆောင်တွေကိုရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုပြီးအာဂျင်တီးနားနိုင်ငံမှာတိုင်ကျက်ဖွင့်တရားစွဲပါတယ်။လူဝင်မှာ14ရက်နေ့မှာတော့နောက်ထပ်ဖြစ်ရသုံးခုထပ်ပြီးပေါ်ပေါက်လာပြန်ပါတယ်။တခုကတော့ကုလသမဂ္ဂလက်အောက်ခံ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲလိုက်ပြီးနောက်တစ်ခုကတော့ The Hague မှာအခြေစိုက်တဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံရဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းဖို့ခွင့်ပြုလိုက်တာပါ။ဒါပြင်အဲ့ဒီတရားထဲမှာပဲကုလသမဂ္ဂအထွေထွေညီလာခံလူ့အခွင့်အရေးနဲ့လူမှုရေးဆိုင်ရာကော်မတီကမြန်မာနိုင်ငံကရိုဟင်ဂျာနဲ့အခြားလူနည်းစုတွေရဲ့အခွင့်အရေးဆိုင်ရာအခြေအနေလို့ခေါင်းစဉ်တတ်ထားတဲ့ဆုံးဖြတ်ချက်တရားကိုအတည်ပြုခဲ့ပါသေးတယ်။လက်တလောဒီလိုဖိအားတွေများလာတာအပြင်နောက်ပိုင်းမှာလည်းပြေလျော့သွားဖို့စိတ်မမြင်နိုင်သေးတာမို့ဒီပြဿနာအစိုးရနဲ့တပ်မတော်ဘက်ကအခုထက်ပိုပြီးလေးလေးနက်နက်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီဆိုတာငြင်းလို့မရတော့တဲ့အခြေအနေရောက်လာပါတယ်။နိုင်ငံတကာကပြောနေတဲ့ရိုဟင်ဂျာအရေးဘယ်ပုံချင်းကပ်ဖြေရှင်းနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါလက်ရှိနိုင်ငံတကာကခေါ်ဝေါ်တုံးဆွဲနေတဲ့ရိုဟင်ဂျာပြဿနာတနည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေပြဿနာဆိုတာဟာနိုင်ငံရေးအရာတောင်းဆိုတိုက်ပွဲဝင်တဲ့ပုံသဏ္ဍာန်ပိုးပို့ပြီးပြည်ပြင်းလာတာကြောင့်ဒုက္ခသည်တွေတိတ်မကြခင်ပြန်လာကြလိမ့်မယ်ဆိုပြီးတိတ်ညှော်လင့်လို့မရနိုင်တော့ပါဘူးအခြားတစ်ဖက်မှာတော့ဒုက္ခသည်တွေသူတို့ဆန္ဒနဲ့သူတို့မြန်မာနိုင်ငံနဲ့ပြန်မလာမချင်းအခုလိုနိုင်ငံတကာကနီးလန်းမျိုးစုံနဲ့ဖိအားပေးတဲ့ပြဿနာရော့ကြမသွားနိုင်ပါဘူးဒါကြောင့်ပြဿနာကိုကင်တွယ်ရမှာအဲ့ဒီအချက်တွေကိုအခြေခံပြီးစနစ်တကျဖြေရှင်းနိုင်ဖို့လိုအပ်ပါတယ်ပထမတစ်ချက်ကဒုက္ခသည်တွေပြန်လာအောင်မလုပ်ကြမလဲဆိုတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအဲ့ဒီစခန်းတွေမှာအဆင်ပြေနေကြတာတော့မဟုတ်ပါဘူးတချို့သူတို့သဘောဆန္ဒအရမြန်မာနိုင်ငံဘက်ပြန်ကျင်လာမျိုးရှိနိုင်ပေမယ့်အတိုင်းဝိုင်းကိုဆန့်ကျင်ပြီးဖိအားပေးသူတွေကိုဆန့်ကျင်ပြီးပြန်ဖို့တော့ခက်ခဲနေပါလိမ့်မယ်မြန်မာအစိုးရနဲ့တပ်မတော်ဘက်ကလုပ်ရမှာကသူတို့တကယ်ပဲပြန်လာခြင်းအောင်ဆွဲဆောင်နိုင်ဖို့ပါပဲဒီအတွက်လုပ်ရမှာကလက်ရှိမြန်မာနိုင်ငံဘက်အချမ်းမှာကြံနေဆက်ပြီးနေထိုင်နေတဲ့တန်တဝက်နီးပါးရှိမဲ့မွတ်စလင်တွေရဲ့လူခွင့်ရေးလုံခြုံရေးနဲ့လူနေမှုဘဝတွေကိုလက်တွေ့ကြကြ ညင့်တင်ပေးဖို့ပါ။
အဲ့လိုကောင်းတဲ့ဖော်ဖို့ဆိုရင်တမ်းမတော်စစ်ကောင်းဆောင်တွေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးအယိုးဆွဲနေတဲ့သဘောထားတွေကိုပြန်သုံးသပ်ပြောင်းလဲသင့်ပြောင်းလဲဖို့လိုပါလိမ့်မယ်။ဒီဘင်္ဂလီတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ခိုးဝင်လာကြတာဒါကြောင့်သူတို့ကိုနိုင်ငံသားဥပဒေနဲ့စီစစ်ဥပဒေအရနိုင်ငံသားမဖြစ်ဘူးဆိုရင်ဒုက္ခသည်စခန်းနေတဲ့ထဲထားခိုးလုံစရာနိုင်ငံရှိရင်ပေးသွားလိုက်ဆိုတဲ့သဘောထားမျိုးကိုအကြီးအကျယ်ပြောင်းလဲရပါလိမ့်မယ်။အဲ့ဒီမွတ်စလင်တွေနဲ့ပတ်သက်ရင်နိုင်ငံသားဖြစ်တာမဖြစ်တာအသာထားမြန်မာနိုင်ငံထဲနေထိုင်သူတွေအဖြစ်အသေးအချာအသိမှတ်ပြုပြီးနိုင်ငံတွင်းကနေမောင်းမထုတ်ပါဘူးဆိုတဲ့အာမခံချက်မျိုးအတိလင်းပေးထားဖို့လိုပါလိမ့်မယ်။မြန်မာနိုင်ငံနဲ့နေထိုင်သူတွေအဖြစ်အသေးချာအသိမှတ်ပြုပြီးတဲ့နောက်သူတို့ရဲ့လူခွင့်ရေးနဲ့လုံခြုံရေးအာမခံချက်ရှိအောင်ဖန်တီးပေးရပါမယ်။အဲ့လိုလူခွင့်ရေးနဲ့လုံခြုံရေးအာမခံချက်ရှိနေတယ်ဆိုတာကိုအာဆီယံပါဝင်နိုင်ငံတကာကအသိမှတ်ပြုလာအောင်တန်တမာရေးနီးလမ်းတွေနဲ့လက်တွေ့ပြသကြိုးစားကြရပါလိမ့်မယ်
။နောက်ထပ်အရေးကြီးတာတစ်ခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်ပြီးရှင်သန်လာအောင်လုပ်ပေးဖို့ပါ။2016အောက်တိုဘာလကအာဆာအကြမ်းဖက်အဖွဲ့ကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းကြီးတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်တပ်မတော်ကတံပြန်နှိမ်နင်းတာတွေလုပ်ခဲ့ပါတယ်။တဆက်တည်းညမထွက်ရအမိတ်ထုတ်တာတနီယာကနေတနီယာသွားလာတော့ကိုတင်းတင်းကြပ်ကြပ်စီစစ်တာ MVC ကတ်မလုပ်သူတွေကိုရေလုံငန်းလုပ်ခွင့်မပြုတာစတဲ့ကန့်သတ်မှုအမျိုးမျိုးကြောင့်နောက်ထပ်2019ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုမဖြစ်ခင်ကတည်းကအဲ့ဒီဒေသကရေလုံငန်းတချို့သောလေယာဉ်လုပ်ငန်းနဲ့မွေးမြူရေးလုပ်ငန်းတွေပျက်စီးခဲ့ပြီးဖြစ်ပါတယ်။ဒီကနေ့အချိန်ထိအဲ့ဒီအခြေအနေကိုပြောင်းလဲနိုင်ခြင်းမရှိသေးပါဘူး။မောင်တော်ခရိုင်ဘက်ကအဲ့ဒီမွတ်စလင်တွေရဲ့လူခွင့်ရေးနဲ့လုံခြုံရေးအာမခံချက်မရှိသေးရင်လူနေမှုဘဝတွေညှင့်တင်မပေးနိုင်ရင်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လာရေးဆွဲဆောင်မှုရှိလာမှာမဟုတ်ပါဘူး။ဒါဒီမကရခိုင်ပြည်နယ်ကမွတ်စလင်တွေအရေးလက်တွေ့ကျကျဖြေရှင်းပေးဖို့ဆိုရင်ကိုဖီအနန်ကော်မရှင်အကြံပြုချက်မှာပါတဲ့အတိုင်း1982နိုင်ငံသားဖြစ်မှုဥပဒေကိုတတိရှိရှိပြန်ဆန်းစစ်ဖို့လိုအပ်ရင်ပြန်ပြုပြင်ဖို့လိုပါတယ်။ခေတ်တက်ကဘာကြီးနဲ့မစီလျော်တဲ့အဲ့ဒီဥပဒေဟာမြန်မာနိုင်ငံကိုကောင်းကျိုးပြုမဲ့အစားအခုလိုနိုင်ငံတကာဖိအားမျိုးစုံတိုက်ခိုက်မှုမျိုးစုံအောက်ကြားရောက်သွားစေတဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုအဟန့်အတားဖြစ်စေတဲ့တက်မတော်စစ်ကောင်းဆောင်တွေကိုအစွန်းရောက်တွေးခေါ်သူတွေအဖြစ်ကြားရောက်သွားစေတဲ့ချွေရင်းချက်ရှိတဲ့ဥပဒေအဖြစ်ရှုမြင်ဖို့လိုပါတယ်အဲ့ဒီလိုမြန်မာအစိုးရနဲ့တက်မတော်စစ်ကောင်းဆောင်တွေဘက်ကလက်တွေ့ကြကြအကောင့်ထဲပေါ်နိုင်ရင်မြန်မာနိုင်ငံနဲ့ကြံရစ်နေတဲ့မွတ်စလင်တွေရဲ့ဘဝအခြေအနေအာမခံချက်ရှိတိုးတက်လာမှာဖြစ်တယ်လို့ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုလည်းဘသူတာတာကိုယ်ဆန္ဒနဲ့ကိုပြန်လာမယ်ဆိုတဲ့တွန်းအားဖြစ်ပေါ်လာစေမှာတည်ကြပါတယ
်ဒါရီမကဒီလုံငန်းစဉ်ကြီးကိုအကောင့်ထဲပေါ်ရမှာနိုင်ငံတကာကသိမြင်နားလည်လာအောင်မြန်မာအစိုးရဘက်ကရက်တီလာအောင်တန်တမာရေးနီလန်းနေနဲ့ဟန်ချက်ညီစူးစမ်းကောင်တွေဖော်ဖို့လဲလိုပါတယ်ဒီနီလန်းကသာလျှင်မြန်မာနိုင်ငံအနေနဲ့လက်ရှိရင်ဆိုင်နေရတဲ့နောက်လဲရင်ဆိုင်ရအောင်မဲ့နိုင်ငံတကာဖိအားနဲ့ထိုးနှက်ချက်တွေကိုခုခံကာကွယ်ကျော်လွှားနိုင်မယ်ဖြစ်ကြောင်းပ
ါဦးစီတူအောင်မြင့်အပတ်စဉ်တင်ဆက်နေတဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ပါရှင်internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း voa မြန်မာပိုင်းကတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါရရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးခြင်းပါတယ
်။ Russian ပြန်မြန်မာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေဟာမကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လို့လာပါတယ်။ဒီပေါ်မြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့တဏ္ဍာရီဆွမ်းဆောင်မှုတွေဟာစီလျော်မှန်ကန်မှုရှိရလားလုံလောက်မှုရှိပါရဲ့လား။လာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစီအစဉ်မှာတော့နိုင်ငံတကာဖိအားနဲ့မြန်မာတုံ့ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်မြန်လို့ရတော့ရှင်နေနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြပါမယ်တော်ရရှင်တွေကိုဖိတ်ခေါ်ပါရစေ
။ဒါကတော့ကိုသားညူဦးတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကျမတို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။
ဒီကနေ့တနင်္လာနေ့ညကျမတို့ VOA မြန်မာပိုင်းကတင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးပြည်သူ့ကျန်းမာရေးတက်တန်ရောင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိတယ်ဆိုတာကြိုတင်အသိပေးကြပါတယ်အခုတော့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြတ်တာတိလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးတော့ဖို့ရှိပါတယ်။ Facebook Messenger ကိုအသုံးပြုပြီးတော့စာရေးမေးလာတဲ့သောရရှင်တစ်ယောက်ကတော့ပြေကောင်းဆန်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူက Hello တဲ့ I want to read about world political affairs and history. Where can I know? အင်္ဂလိပ်လိုမေးလာပါတယ်။ဒီတော့ရှင်ကကမ္ဘာနိုင်ငံရေးသတင်းတွေနဲ့တမိုင်းအကြောင်းအရာတွေကိုဖတ်ချင်တာဖြစ်ပါတယ်။ဘယ်မှာဖတ်လို့ရပါလဲ။ဟုတ်ကဲ့ကျမတို့ Messenger မှာလည်းဒီတော့ရှင်ကိုစာပြန်ပေးထားပါတယ်နော်။ကမ္ဘာနိုင်ငံရေးသတင်းတွေဖတ်ချင်နေရှင်တော့ကျမတို့ Internet ပေါ်မှာလွယ်လွယ်ကူကူရှာလို့ရပါတယ်။ခိုင်မာအမှန်ကန်တဲ့သတင်းတွေတင်ပြပေးနေတဲ့သတင်းဌာနတွေအများကြီးရှိပါတယ်။ဥပမာ CNN, BBC, VOA, New York Times, Washington Post အစရှိသဖြင့်ပေါ့နော်။တကယ်လို့ဗမာလိုမျိုးဖတ်ချင်နေရှင်တော့ကျမတို့ VOA မြန်မာပိုင်း Web စာမျက်နှာမှာကျမတို့ဒီထိတ်တန်းရောက်နိုင်ငံတကာသတင်းတွေမြန်မာသတင်းတွေနဲ့ဗဟုသုတဖြစ်စရာသတင်းအကြောင်းအရာတွေကိုလည်းတင်ထားပေးပါတယ်။ဒီတော်ရရှင်ကသူ့စာရေးမှာပြောထားလို့တမိုင်းအကြောင်းအရာတွေဖတ်ချင်ပါတယ်ဆိုလို့ American ပြည်အောင်စုမှာတော့ history ဆိုတဲ့ရုပ်တံလိုင်းတစ်ခုရှိပါတယ်။တမိုင်းအကြောင်းအရာတွေကိုလွှင့်ပေးတာပါ။အဲ့ရုပ်တံလိုင်းက internet ပေါ်မှာလည်း website ရှိပါတယ်။အဲ့မှာလည်းသူက profile ဒါမှမဟုတ်လည်းသူတို့အစီအစဉ်တွေကိုကြည့်ရှုလို့ရပါတယ်နော်။ကျော်ဆွမြင့်ဆိုတဲ့တော်ရရှင်ကတော့ကျမ်းမာပါစေ VOA VOA ကိုအမြဲတမ်းနားထောင်ကြည့်ပါတယ်။အမြဲတမ်းလည်းအားပေးနေပါတယ်တဲ့။ VOA 1 order တွေအားလုံးလည်းကျမ်းမာကြပါစေလို့ဆုတောင်းပေးပါတယ်။ဆိုပြီးတော့ VOA ကိုစားတဆောင်ရေးလာတာပါ
။မင်္ဂလာပါ VOA ကိုနားဆင်လာတာ2016ကစပြီးတော့နားဆင်ခဲ့တာပါ။လင်းနေလောက်ပဲရှိပါသေးတယ်။ကျွန်တော်ကရခိုင်ပြည်ဘွားတိုင်းရင်သားတယောက်ပါ။မြောက်ပိုင်းဖွဲ့တဲ့တံတမတော်ကြားနိုင်ငံရေးပတိပညာဖြစ်နေတော့အခုဆိုတနေ့နှစ်ကြိမ်မနေ့ညပုံမှန်နားဆင်ဖြစ်ပါတယ်။ဒါအပြင်ပြည်ရင်းပြည်ပသတင်းတွေကိုနားဆင်ရတော့ပိုစိတ်ဝင်စားလာပါတယ်။ VOA 1.2 1.3 အားလုံးကျေးဇူးတင်ပါတယ်။မူရင်းအပေါ်မပြတ်ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းတွေတင်ပြပေးနေတဲ့မယင်ချင်းနိုင်ကိုတော့ရန်သဘောကြပါတယ်။စိတ်ပါကိုပါတင်ဆက်မှုကိုပါ။တစ်ဆက်တည်းမှာသချင်းတစ်ပုဒ်လောက်တောင်းဆိုပါရစေခဗျာ။ဒီခန္ဓာကိုယ်ဟာမနှက်ပြန်ဆိုတာမသေးကြပါမိ။သေချာတာကမနှက်ပြန်များစွာရှိတယ်ဆိုတဲ့ဒိုးလုံးရဲ့သချင်းကိုတင်ဆက်ပေးပါလားခဗျာ။
ဟုတ်ကဲ့ကျမတို့အစီအစဉ်လေးမဆုံးခင်မှာဒီသတင်းလေးထုတ်လွှင့်ပေးပါမယ်နော် VOA Facebook စာမျက်နှာပေါ်မှာဖော်ပြပေးထားတဲ့သတင်းတွေကိုဖတ်ရှုပြီးတော့သတင်းတွေကအမှတ်ချက်တွေကြောင်းတော်တော်ကိုစိတ်အနှောင့်အယှက်ဖြစ်ရပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ထက်မြက်ကျော်ဆိုတဲ့သောရရှင်မှာ Messenger မှာစာရေးပြီးတော့ပို့လာတာဖြစ်ပါတယ
် VOA သတင်းနားထောင်ဖို့လည်းကြောက်နေရတယ်လူတွေရေးကြတာဟာရုပ်ရုံမှာမှာပပတ်ဆက်ဆက်ပဲနေရင်ထိုင်ရင်ကိုငရဲကိုယူနေတယ်လို့ပါပဲကိုကကိုနိုင်ငံသားတွေကိုအထင်ကြီးလေးစားခဲ့တာဒီလောက်ရုပ်မှာပတ်ဆက်စွာနဲ့ Facebook ပေါ်မှာရေးကြမယ်လို့မထင်ခဲ့မိဘူးအခုခေတ်လူငယ်တွေစိုးသွမ်းတာကန်းကုံအောင်ပါပဲသတင်းနဲ့မဆိုင်တဲ့ဆဲနီးတွေကိုဖျက်လိုက်လို့မရဘူးလားအရန်စိတ်ဆင်းရဲရပါတယ်ဆဲနီးတွေကကန်းကုံအောင်ပါပဲအားလုံးကိုနှုတ်ဆက်ပါတယ်ကျမ်းပါပြီလူဝင်ဆန္ဒပြေဝကြပါစေ
ဟုတ်ပါရဲ့အဲ့လိုမျိုးကျမတို့စီကို abuse ဖြစ်တဲ့စာတွေဟိုအနိုင်ကျင့်ရေးသားတဲ့စာတွေနေ့စဉ်နဲ့အမျှရေးသားပေးပို့နေကြတာမှန်ပါတယ် cyber bullying ဒီ online ပေါ်ကနေပြီးအနိုင်ကျင့်တာပေါ့နော်ကျမတို့ကတော့ကိုလုံးရမယ့်အလုပ်ကိုပဲဆက်လုပ်ဖို့အာရုံစိုက်ပါတယ်အခုကျမတို့စီစာရေးလာတဲ့သောရရှင်လိုမျိုးမှန်ကန်တဲ့သတင်းတွေလိုအပ်တဲ့သူတွေသတင်းမှန်တွေပေါ်ပေါက်ဖို့အတွက်ကျမတို့ဆက်ပြီးတော့အလုပ်လုပ်နေတာပါဟိုဒီသောရရှင်နေနဲ့အဲ့လိုဟိုရေးလာတဲ့မှတ်ချက်စကားတွေကြောင့်မှတ်ချက်တွေဖတ်ရလို့တော်တော်လေးကိုစိတ်ညစ်ညူရတယ်ဆိုတာလည်းကျမတို့နားလဲပါတယ်ဒါကြောင့်မလို့တစ်ခါတလေတော့အဲ့လိုမျိုးမှတ်ချက်တွေကိုတွားပြီးတော့ဖတ်မနေပါနဲ့လို့ဒါအကြံပြုချင်ပါတယ်နော်မလိုလားအပ်တဲ့စိတ်ဖိစီးမှုတွေရမှာဆိုလို့ပါအခုလိုမျိုးစာရေးပြောလာတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကျမတို့ VOA ကနေ့စဉ်တင်ဆက်ပေးတဲ့သတင်းအကြောင်းအရာတွေကိုဖတ်ရှုနားဆင်ရုပ်မြင်သံကြားကနေကြည့်ရှုပြီးတော့ဒီသတင်းအကြောင်းအရာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတဲ့သောရရှင်ရဲ့စာရီတွေကဒီမှတ်ချက်တချို့ကိုပြန်ပြီးတော့ပြောပြပေးကြပါမယ်ရှင်။ကျမတို့ပြီးခဲ့တဲ့ကြာသပတေးနေ့ပေါ့နော်။နိုဝင်ဘာလ14ရက်နေ့တော့အမေရိကန်ပြည်အောင်စုမှာအထူးပဲဝမ်းနည်းကြေကွဲစရာကောင်းတဲ့သတင်းတစ်ပုဒ်ကျမတို့ကြေညာခဲ့ရပါတယ်။အဲ့ဒီသတင်းကတော့ကယ်လီဖိုးနီးယားပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပြီးလူသေးဆုံးရတဲ့တဲ့မှာပြစ်ခတ်တဲ့သူကလည်း16နှစ်သားကျောင်းသားတယောက်ဖြစ်ပါတယ် အထူးသဖြင့်တော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစန်တာကလာရီတာမြို့ကစားခဲ့ဆိုတဲ့အထက်တန်းကျောင်းမှာဒေသဆန်တော်ချိန်မနေ့9နာရီခွဲကြော်ကြော်မှာပြစ်ခတ်မှုဖြစ်တာပါလူထုဦးသေးဆုံးပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်ရရှိတဲ့သူတွေလည်းရှိပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့လူတွေတော်တော်များများလည်းစိတ်မကောင်းကြောင်းဒီအမေရိကန်ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ထိန်းချုပ်မှုရော်ရဲတာနဲ့ပတ်သက်ပြီးဝေဖန်တဲ့စာတွေမှတ်ချက်တွေတော်တော်များတွေ့ရပါတယ်ဒီချိန်မှာမင်းလာကျော်တင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရဲ့မှတ်ချက်ကိုဖော်ပြပေးချင်ပါတယ်
အမေရိကန်ရဲ့လက်နက်ကင်ဆောင်ခွင့်ကိုစိတ်ပြက်လက်ပြက်ဖြစ်မိတယ်။အမျိုးသားရိုင်ဖယ်အသင်းကြီးကလက်နက်ထိန်းချုပ်တဲ့ဥပဒေကိုစန့်ကျင်တာဟာလူသက်သမားတွေအတွက်အစင်းကိုဘိန်းတက်ပေးတာနဲ့တူနေပြီးအကြမ်းဖက်လူတွေအတွက်လူသက်လိုင်စင်ထုတ်ပေးတယ်လို့ပါပဲ။လူမဲတွေပေါ်ခွဲခြားဆက်ဆံမှုကြောင့်ဖြစ်ရတဲ့ပြစ်ခတ်မှုတွေမှာလူဖြူရဲတွေရဲ့အင်အားသုံးပြစ်ခတ်တပ်ဖြတ်မှုတွေဟာလူအခွင့်အရေးချိုးဖောက်တာဖြစ်ပြီးလူမဲတွေဟာဥပဒေအရတစ်ဖက်သက်ဖိနှိပ်ခံနေရတယ်လို့ပါပဲ။တကြောပြန်ကောင်းထောင်လာတဲ့လူဖြူလူမဲပြည်ပခန့်နဲ့အတူသေးသေးတဲ့လက်နက်များရောင်းဝယ်မှုကအမေရိကန်ပြည်ထောင်စုမှာအားကောင်းခိုင်မာနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းများကိုလေးစားယုံကြည်ပြီးအသက်တစ်ချောင်းရှင်သန်ရည်တည်နိုင်ရန်အားကိုးတကြီးခိုးဝင်လာကြတဲ့ရွှေပြောင်းနေထိုင်သူများပေါ်ရီပက်ဘလီကန်တို့ရဲ့ဖိအားပေးမှုခွဲခြားဆက်ဆံမှုနဲ့အမေရိကန်နိုင်ငံသားများရဲ့ရွှေပြောင်းနေထိုင်သူများပေါ်အမြင်ကွဲလွဲမှုကဆင်းသက်တဲ့ပြစ်ခတ်တပ်ဖြတ်မှုတွေဟာမကြာခဏဆိုသလိုဆူဆူရွရွဖြစ်ပွားခဲ့ပြီးမူလာရန်ကျောင်းအလဲရန်ကျောင်းနဲ့လူစီကာယာနေရာတွေဈေးဝယ်စင်တာနဲ့ဘဏ်တွေမှာလူမမယ်ကလေးတွေများနဲ့အမျိုးသမီးများဟာတစားကံဖြစ်ကြရပြီးအော်တိုမက်တစ်ရိုင်ဖယ်တနက်များနဲ့ရရက်ဆက်ဆက်သွေးထွက်တန်ယူပစ်ခတ်တပ်ဖြတ်ခြင်းခံနေကြရတာပါမကြာခဏဆိုသလိုဖြစ်ပျက်နေတဲ့အနေအထားမှာအပြစ်မဲ့အမေရိကန်ပြည်သူများအတွက်တနာကရုဏာတက်မိတယ်လို့လက်နက်ကင်ဆောင်ခွဲဥပဒေပြင်ဆင်ရေးခါခါတီးတီးညှင်းဆန်နေတဲ့သူတွေကိုလည်းအံ့ဩထိတ်လန့်တုန်လှုပ်မိပြီးလူသားဖြစ်တည်မှုလူအခွင့်အရေးစံနှုန်းများအတွက်သူတို့ရဲ့ခံယူချက်နဲ့လှုပ်ဆောင်ချက်ကိုစိတ်ပြက်လက်ပြက်ဖြစ်ရပါတယ်။ Republican နဲ့ Democrat တွေဟာအမေရိကန်အမျိုးသားဝါဒီတွေကြောင့်လက်နက်ထိန်းချုပ်ရေးအစီအစဉ်ကိုမတိကျိုးကျွံပြုတ်နေကြတာစိတ်ပြက်ဖွယ်အနေထားတရက်ပါပဲ။ American Congress အနေနဲ့နှစ်သမ္မတရှေ့ကြားရည်တည်ကာကွယ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးကာကွယ်မြှင့်တင်ရေး Policy ဟာ American ပြည်တွင်းအငင်းပွားပွဲလက်နက်ကင်ဆောင်ခွင့်ဥပဒေကြောင့်ရာစုနှစ်နှစ်ချီဆေးဆက်ကြရာရုပ်ထင်းဆိုသလိုဖြစ်မလာပဲ။ငါလေငါထိုးပကိုးရောက်ရောက်ငါမြင်းငါဆိုင်စကန်းရောက်ရောက်ဆိုသလိုဖြစ်နေခဲ့ရတာပါအ
မေရိကန်ပြည်အောင်စုက Republican နဲ့ Democrat တွေဟာအမေရိကန်အမျိုးသားဝါဒီတွေကြောင့်ဒီလက်နက်ထိန်းချုပ်ရေးအစီအစဉ်ကိုမတိကျွန်းကျွန်းပြုနေတာအတွက်သူအမတန်မှအစိပ်ပြဲမိပါတယ်ဆိုပြီးတော့အမေရိကန်ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ဥပဒေနဲ့ပတ်သက်ပြီးတော့ဒီသောရရှင်မင်းလှကျော်တင်ဝေဖန်ပြီးတော့ရေးသားလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိပါတယ်။အဲ့ဒီထဲမှာသောရရှင်အောင်မော်ဆန်နန်ဆိုတဲ့သောရရှင်ကအစိုးရနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုခုလိုပြောလာပါတယ်
။မင်္ဂလာပါ VOA ရေးကျွန်တော်အမြင်ကိုဆွေးနွေးပြရစီအစိုးရတရက်ကိုအကဲခတ်တော့မယ်ဆိုရင်အစိုးရကိုပဲအကဲခတ်လို့မရပါဘူး။ပြည်သူတွေကိုလည်းတပါတဲ့အကဲခတ်ရမှာပါစိုးရကရှေ့ကနေဘလောက်ပဲဆွဲခေါ်ဆွဲခေါ်နောက်ကလိုက်မဲ့ပြည်သူတွေရဲ့လိုက်ပါမှုမရှိရင်ဆွဲခေါ်လို့မရပါဘူးစိုးရနဲ့ပြည်သူဟာမိုနီဖြစ်ရပါမယ်ဘယ်ပါတီပဲတက်တက်ပြည်သူတွေကလည်းကိုယ့်ကိုယ်ကိုသုံးသပ်ရပါမယ်အစအစအရာရာစိုးရကိုကြီးပဲအားကိုးနေမဲ့အစားကိုလုံနိုင်တဲ့နေရာကဏ္ဍကနေစပြီးကိုနိုင်သလောက်လှုပ်ကြည့်ကြမယ်ဆိုရင်တက်လာမဲ့စိုးရနဲ့လိုင်ရောညီထွေမှုရှိစွာတိုးတက်မှုရနိုင်မှာပါလို့ကျွန်တော်ညံမီသလောက်ဆွေးနွေးချင်ပါတယ်ဗျာ
ဒီတော့ရှင်နေလို့ပဲမြန်မာနိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုထုတ်ဖော်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရပါတယ်။ကျွန်တော်တို့တော့ရှင်နေရဲ့အစာတွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပေးနေပါတယ်။တော့ရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်။နောက်ပိုင်းမှာတေးတောင်းလာတဲ့တော့ရှင်နေအတွက်မြစ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ဖ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ဒေတောင်းတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးကြပါတယ်သောရရှင်ကနဆောဆောအစာရဲမှာပြောထားတဲ့သောရရှင်ကြော်ဆိုးမြင့်ကကိုယ်ခန္ဓာကမနှက်ဖြံဆိုတာမတေချာပေမဲ့တေချာတာကတော့မနှက်ဖြံများစွာရှိတယ်ဆိုတဲ့ဒုလုံးရဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့သူကတော့ဘသူ့ကိုတောင်းဆိုတယ်လို့မပြောပါဘူး။သူပဲနားထောင်ခြင်းနဲ့သူကိုယ်တိုင် view ရတော်ရရှင်နဲ့အားလုံးနဲ့အတူတူနားထောင်ခြင်းနဲ့ထင်ပါရဲ့နော်။ဒီတော့ဒီတစ်ပတ်တော့ဒီတော်ရရှင်တောင်းဆိုထားတဲ့ဒိုးလုံးတည်ဆူထားတဲ့မနက်ဖြန်များစွာရှိရဲဆိုတဲ့သချင်းလေးမေတ္တာဒီလက်ဆောင်ထုတ်လွှင့်ပေးခြင်းပါရဲ့နော်။အားလုံးသဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။Sit down and down you know there are things that are low on the machine come on long yeah yeah on jing come then remember me yeah yeah halid gelani me a gang of dreams jam doa ya amin nai ne melong we you ya amin nai go na le lo chin ne ge bai na ya me so a sit down and down you you know the thing ya le lu bo wa lo ka ma jin kong ma melong we jam ya au jin kong da ni ne ni ya ya ha le de ge la le me a ga mu dui si ဒေါ်လုံးတည်ဆူထားတဲ့မနှက်ဖြံများစွာရှိတဲ့ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနှက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOE Internet ဆာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်
မဲတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်မှာရှင်အခုလို VOE မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ထူးခြားစမ်းပြကမ္ဘာသတင်းများအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမက်ခင်ဖြူထွေးနဲ့အတူကိုငိမ့်ချန်းကတင်ဆက်ထားပါတယ်ရှင
်ရုရှားနိုင်ငံကယထာဝါဒနာရှင်တဦးဟာသူ့ရဲ့အိမ်နောက်ပြည်မြေကွက်လက်မှာရင်ဝင်းငွေတုံတထားဆက်ကောင်းတစ်စီးနဲ့တထားတန်လန်းမီတာ330လောက်ကိုတိစောက်ထားပါတယ်။ပါဗချီဗီရဲ့နေအိမ်ဟာလီနင်ဂရက်ဒေသအနောက်မြောက်ပိုင်းယူလီယန်နိုဖ်ကာရွာမှာတည်ရှိပါတယ်။သူဟာငငယ်လေးကလေးကလီသူအေးနီးယားနိုင်ငံကိုမိသားစုခီးသွားပြီးချိန်ကစလို့ကိုပိုင်ရထားတစ်စီးလိုချင်ခဲ့တာဖြစ်ပါတယ်။ 2011ခုနှစ်ကတည်းကဒီမီးရထားလန့်အသေးလေးကိုသူ့ဝင်ရဲ့ပက်လယ်မှာတိစောက်ခဲ့တာဖြစ်ပြီးတော့ရထားလုတာဟောင်းစာဂျီထရက်ဖ်ကော့ရဲ့အကူအညီကိုလည်းယူခဲ့ပါတယ်သူတို့နှစ်ယောက်စလုံးဟာဆွန့်ပစ်ပစ္စည်းတန်တိုးတန်ဆောက်တွေနဲ့စားဆောက်ခဲ့တာဖြစ်ပြီးတော့အိမ်နီးချင်းတွေကလည်းဝိုင်းကူပေးခဲ့ကြပါတယ်ခလေးကစားစရာရထားလေးနဲ့တူပေမဲ့လို့သူ့ချန်အတွင်းမှာစောက်လို့ရေးပစ္စည်းတွေတည်ဆောင်တဲ့နေရာမှာဒီရထားကိုတော့သုံးနိုင်ပါတယ်ရထားတန်လန်းဟာ12လက်မှနီးပါးချဲပြီးတော့ရထားလမ်းပြောင်းနိုင်တဲ့နေရာ9ခုကိုပါထည့်သွင်းတိစောက်ထားပါတယ်ကြားပြေ26ပေရှိတဲ့ဒရားတစည်းကိုလည်းထည့်သွင်းတိစောက်ထားပြီးခီးသွွားဧည့်သည်တွေလာကြည့်ဖို့နေရာတစ်ခုအဖြစ်ပြောင်းလဲဖန်တီးမယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါတယ်ရှင
်ရုရှားနိုင်ငံကအမျိုးသမီးစာပို့သမားတဦးကအသက်83နှစ်အရွယ်အထိအလုပ်ဆက်လုပ်နေပြီးစာရီပို့ပေးနေပါတယ်ရုရှားနိုင်ငံတောင်ပိုင်းကော်ကေးဆက်ဒေသ Republic of North Ossetia မှာနေထိုင်တဲ့အရီကာထရီနာဒါဇာလီဗာဟာစာပို့သမားအလုပ်ကိုလုပ်နေတာနှစ်90ကျော်သွားပါပြီသူဟာမေဆီယာဘာရွန်နဲ့ဆေးရွာရီကြားမှာလမ်းလျှောက်စာပို့ပေးရတာဖြစ်ပြီးအသွားအပြန်ခရီးဟာ25မိုင်လောက်ရှိပါတယ်။အဲ့ဒီခရီးကိုတပတ်6ရက်လမ်းလျှောက်ပြီးတော့စာပို့ပေးတာပါ။ဒီနေ့ခေတ်အချိန်မှာတော့သူ့ကိုလမ်းကြုံကားနဲ့ခေါ်သွားပေးမဲ့သူများလာတဲ့အတွက်လမ်းသိမ်းလျှောက်စရာမလိုတော့ဘူးလို့ပြောပါတယ်။သူဟာဒုတိယကမ္ဘာစစ်အတွင်းကရှည်တန်းစစ်မျက်နှာပြင်တရင်တွေယူလာတဲ့ဒေသခံစာပို့သမားပွားကိုအားကြတာကနေစာပို့သမားဖြစ်လာတာပါ။
ပင်ပင်ကိုလူသားလို့ခေါ်တဲ့အဲလိုရော့ဘတ်ထားပြီးခဲ့တဲ့တနင်္လာနေ့ပါရီမြို့ကပေ600ကျော်မြင့်တဲ့အာဂန်မူးမြော်တိုက်အဆောက်အုံကိုလုံခြုံရေးကျူးရီမပါဘဲလက်ပလာနဲ့တွေ့တက်ခဲ့ပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့ရော့ဘတ်ထားပြည်သူနိုင်ငံကနာမည်ကျော် Notre Dame ဘုရားရှင်ကိုကြောင်းပြီးပြုပြင်ရေးရပုံငွေအတွက်အခုလိုတွေ့တက်ခဲ့တာပါ။ La Defense စီးပွားရေးလုပ်ငန်းရပ်ကွက်မှာတည်ရှိတဲ့အာဂန်မူးမြော်တိုက်အဆောက်အုံဟာဖန်သားမြင့်တဲ့ပြင်နဲ့တိစောက်ထားတာဖြစ်ပြီးတော့ရောဘတ်အနေနဲ့တွေ့တက်တဲ့အစ်စ်နိုင်မှာလက်မြဲစီဖို့မြေပြုံမှုပုံမှန်သုံးခဲ့ရပါတယ်။ခေါင်းမိုးပေါ်ရောက်ခံနေကြမှတိုက်နေရန်တွေကရေဆူပြီးချောနေတဲ့အတွက်အနည်းဆုံးပြင်းပောက်ကနေတိုက်ထဲကိုဝင်ခဲ့ရပါတယ်။သူ့ကို၆ပန်းသူစပွန်ဆာကယူရို5000ငွေလူတန်းခဲ့ပြီးအစိုးရအနေနဲ့ဖျားချောင်းပြုပြင်ဖို့ငွေမရှိတဲ့အတွက်အခုလိုလုပ်ခဲ့ရတာပါလို့ရောဘတ်ကပြောပါတယ်။အဲဒီနောက်မှာတော့သူ့ကိုရဲတွေကဖမ်းဆီးခေါ်သွားခဲ့တာပါ။ပြည်သင်းနိုင်ငံက Notre Dame ဘုရားကျောင်းကြီးမိလောင်သွားခဲ့ပြီးတဲ့နောက်ပြန်လည်ပြုပြင်ဖို့အတွက်ဒေါ်လာတန်း130ကျော်ရရှိဖို့ပါရီဂိုင်းချုပ်ဆရာတော်ကကြိုးပမ်းနေပါတယ်ရှင
်။မကင်ပြည်တွင်းနဲ့ကိုငင်းချန်းတို့တင်ဆက်တဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်။ဟောင်ကောင်ကအစိုးရစန့်ကျင်ရေးဆန္ဒပြသူတွေထိန်းချုပ်ထားတဲ့တက္ကသိုလ်ကိုရဲတပ်ဖွဲ့ကတနင်္ဂနွေနေ့တညလုံးဝိုင်းရံထားခဲ့ပြီးတဲ့နောက်တနင်္လာနေ့မနေ့အစောပိုင်းမှာဝင်ရောက်စီးနှင်းပါတယ်။တနင်္လာနေ့အယုံမတက်ခင်အချိန်ရဲတပ်ဖွဲ့ကလှုပ်ရှားဆောင်ရွက်တာမှာတက္ကသိုလ်ဝင်အတွင်မိလောင်ပောက်ကွဲမှုတွေလည်းတွေ့ပါတယ်။တက္ကသိုလ်အဆောင်နေအတွင်ဝင်ရောက်စီးနှင်းဖို့အတွက်အထူးဗျူဟာအဖွဲ့ကိုအသုံးပြုပါတယ်။ဒါစင်နဲ့ချီတဲ့ဆန္ဒပြသူတွေအဖန့်ခံရပြီးဓာတ်ရိုက်ထုတ်လွှင့်နေတဲ့ရုပ်သံထဲမှာတော့ရဲကားတစ်စင်းနဲ့တက္ကသိုလ်အဝင်ဂိတ်မှာလည်းမီးတောက်နေတာမီးတောက်မိလောင်နေတွေ့ရပါတယ်။သမ္မတထရန့်ပေါ်တရားစွဲဆိုရေးနဲ့ပတ်သက်တဲ့လွှတ်တော်ကြားနာမှုဒုတိယသတင်းပတ်ထဲရောက်လာနေချိန်မှာပဲသူ့အနေနဲ့2020ပြည်နှစ်ရွေးကောက်ပွဲအတွက်အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဂျိုးဘိုက်ဒန်အပေါ်စုံစမ်းစစ်ဆေးပေးဖို့ကိစ္စမှာယူကရိန်းနိုင်ငံအတွက်စီးရီးအထောက်အပံ့တွေယာယီဆန့်ငံ့ထားရင်းနဲ့ဘလို့ဆက်ဆက်မှုရှိခဲ့တယ်လဲဆိုတာအဓိကသက်သေတွေကိုကြားနာသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရာချထားဖို့ပြင်ဆင်နေတဲ့ဗဟာစံချာကျွန်းကို၃ရက်ကြာသွားမဲ့ကုလသမဂ္ဂကျွမ်းကျင်အဖွဲ့ရဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆိုင်းငံ့ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာပဲချက်တုန်ဤဈေးနှုန်းစံချိန်တင်ရလာအောင်ဈေးကြီးသွားတာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကချက်တုန်ဤကို၄ချောင်းလိုက်ကနေတဆင့်အရေးပေါ်တင်သွင်းနေရတယ်လို့အစိုးရကတနင်္ဂနွေနေ့မှာပြောဆိုပါတယ်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOA သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ဒီမှအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.